အာဖဂန်တာလီဘန်အဖွဲ့နဲ့အမေရိကန်ကြားကတားနိုင်ငံဒိုဟာမှာတမိုင်းဝင်ငြိမ်းချမ်းရေးသဘောတူညီချက်လက်မှတ်ရေးထိုးပြီး24နာရီမပြည့်သေးတဲ့အချိန်မှာပဲစာချုပ်ကိုကျင့်သုံးဆောင်ရွက်မှုမှာပထမဆုံးသောအခက်အခဲနဲ့ကြုံတွေ့နေရပါပြီ။တာလီဘန်နဲ့တခြားအာဖဂန်အဖွဲ့တွေကြားဆွေးနွေးပွဲဆက်နိုင်ရေးတမတ်ချက်တစ်ခုဖြစ်တဲ့ထောင်နဲ့ချီတဲ့တာလီဘန်အကျဉ်းသားတွေပြန်လွှတ်ပေးရင်အာဖဂန်အစိုးရဘက်ကဂရိပြုမထားဘူးလို့တမန်အာရှရက်ကာနီကကာဘူးမြို့တော်မှာတင်းငင်နေကအခြေညာပါတယ်။အကျဉ်းသားတွေလွှတ်ပေးရေးကအမေရိကန်ရဲ့အခွင့်အာဏာမဟုတ်ကြောင်းအာဖဂန်အစိုးရရဲ့အခွင့်အာဏာဖြစ်ကြောင်းတမရကာနီကပြောပါတယ်။စနေနေ့ကလက်မှတ်ထိုးတဲ့အမေရိကန်နဲ့တာလီဘန်ကြားသဘောတူညီချက်အရပြည်ပခါမှာပတ်သက်နေတဲ့အာဖဂန်ဗက်ပေါင်းစုံအနေနဲ့တနင်္ဂနွေလုံးအဖြစ်ခတ်ရက်စည်းရီးအနာဂတ်အနာခွဲဝေမှုသဘောတူညီချက်အတွက်ဓာတ်ရိုက်ညှိနှိုင်းမှုတွေကိုမလ10ရက်နေ့ဓမ္မမဟုတ်လေအဲ့ဒီအချိန်ဝန်းကျင်မှာဆောင်ရွက်ရမှာဖြစ်ပါတယ်။ဒါပေမဲ့ဒီဆွေးနွေးပွဲဖြစ်မြောက်ရေးအတွက်အာဖဂန်ထောင်နေတဲ့မှာထိန်းသိမ်းထားတဲ့တာလီဘန်အကျဉ်းသား9000ကိုလွှတ်ပေးရမှာဖြစ်ပြီးတာလီဘန်ဘက်ကလည်းအစိုးရတပ်ဖွဲ့ဝင်1000ကိုလွှတ်ပေးရမှာအပအဝင်ဆောင်ရွက်စရာတချို့ရှိနေတာပါ။တာလီဘန်ဘက်ကတော့အခုချိန်ထိအာဖဂန်သမ္မတကန်ဒီအစိုးရကိုအတိအမှတ်ပြုဖို့ဓမ္မမဟုတ်လေအစိုးရနဲ့တိုက်ရိုက်ဆွေးနွေးဖို့ကိုညှင်းဆဲထားပါတယ်။